ရခိုင်ပြည်နယ်တွင်အခြေအနေတွေတိုးတက်လာစေရေးမြမဆွေရနယ်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုကြားသဘောတူညီချက်နဲ့အကောင့်ထက်ဖို့ဆောင်ရွက်နိုင်မှုကတိတ်ကိုနှေးကွေးနေတယ်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကကမ္ဘာတလွားဒုက္ခသည်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုအစီအခံတင်ပြတာမှာထည့်သွင်းပြောဆိုပါတယ်ရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်ပိုပြီးနှေးကွေးရတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောဆိုသလိုကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးကလည်းအလားတူတုံ့ပြန်ပါတယ်။နားဆင်ကြရအောင်ပါရှင်။ရခိုင်ပြည်နယ်ရင်းကနေ2019ခုနှစ်တုန်းကရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခဲ့ရပြီးတဲ့နောက်မှာတော့ဒေသရင်းအခြေအနေတွေတိုးတက်ကောင်းမွန်လာစေရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့ UNDP တို့နဲ့မြန်မာအစိုးရအကြားနားလည်မှုစာချုပ်လွှာအရာလုပ်ငန်းအကောင့်ထဲဖော်နိုင်မှုကတိတ်ကိုနှေးကွေးနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကကုလသမဂ္ဂလုံခြုံရေးကောင်စီကိုအင်ကာနေ့မှာအစီရင်ခံတင်ပြခဲ့ပါတယ်
We have, as you know, UNDP and UNHCR, a memorandum of understanding with the government of Myanmar since June of last year.
ပြီးခဲ့တဲ့နှစ်ဇွန်လကတည်းက UNDP, UNHCR နဲ့မြန်မာဆိုအကြမှာနားလည်မှုစာချုပ်လွှာထိုးထားပါလေ။အကောင့်တွေဖော်မှုပိုင်းမှာတော့တိတ်ပြီးတော့နှိပ်ကွင်းနေပါလေ။ရခိုင်မြောက်ပိုင်းမှာ AA ရခိုင်နဲ့နှက်ကင်တက်နဲ့ထိုးစစ်တွေရှိနေလို့လုံခြုံရေးအခြေအနေကြောင့်ပို့ပြီးတော့နှိပ်ကွင်းသွားပါလေ။လတ်လောမှာလည်းအရသားတွေအပေါ်ကြမ်းဖက်မှုတွေရှိနေတဲ့အစီရင်ခံချက်တွေထွက်နေပါလေ။အိုရင်စွန်ခေါ်ထွက်ပြေးမှုတွေလည်းရှိနေပြီးတော့စိုးရင်စရာပါ။လတ်လောမှာစီမံကိန်း34ခုကိုကောင်တယ်ဖော်ဖို့မြန်မာဆိုအခွင့်ပြုထားတယ်ဆိုတာကိုလည်းစဉ်းခံကြပါလေ။အများကြီးလို့ထင်ရပေမဲ့ကောင်တယ်ဖော်ဖို့လိုအပ်နေတဲ့ရာနဲ့ချီတဲ့စီမံကိန်းတွေရှိနေတာနဲ့နှိုင်းရှင်ရင်နင်းနေပါသေးတယ်။ဒီချိန်ကိုဆက်ထိန်းထားနိုင်ရင်ကောင်းပါလေ။
ရခိုင်မြောက်ပိုင်းကိုကိုယ်တိုင်သွားဖို့မြမဆူရဘက်ကအခွင့်ပြုမယ်ဆိုရင်သွားလို့တဲ့အကြောင်းလဲဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကပြောဆိုခဲ့ပါတယ်။ရိုဟင်ဂျာရေဆန္ဒအလျောက်ဌာနေပြန်နိုင်တဲ့အခြေအနေမျိုးဆောင်ရွက်ပေးဖို့အတွက်အရေးပါတဲ့လုပ်ငန်းစဉ်လို့ကုလဘက်ကပြောဆိုထားတဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေတိုးတက်စေရေးကုလအဖွဲ့အစည်းတွေနဲ့မြမဆူရကြားသဘောတူထားတဲ့အချက်တွေကိုတော့လူသိရှင်ကြားထုတ်ပြန်မထားပါဘူး။ကုလသမဂ္ဂဆိုင်ရာမြမတန်မတ်ကြီးဦးဟောက်တို့ဆွမ်းကလည်းလုံခြုံရေးအခြေအနေကိုထောက်ပြပါတယ
်ဟိုလုံနေတယ်ဒီဟာတွေတော့စအကောင့်တွေပေါ့ကျွန်တော်တို့ကလည်းဟိုအကောင့်တွေဖော်လို့ရတာတွေဖော်ဖို့ဆိုပြီးကျွန်တော်တို့ပြောလဲပြောထားပြီးပြီဒါပေမဲ့အကုန်လုံးကတော့လည်းဘယ်လိုလုပ်ဖြစ်မလဲသိတဲ့အချိန်ပဲအခုအေးအေးနဲ့ဖြစ်နေတဲ့ဟာဒီလောက်တိုက်ပွဲတွေပြင်းထန်နေတဲ့ဟာတခုဖြစ်ရင်ဘယ်လိုလုပ်မလဲလုံခြုံရေးကိစ္စလည်းရှိတယ်လေဒါပေမဲ့ဒီကြားထဲမှာပဲကျွန်တော်တို့ quick impact project တွေအကောင့်တွေပေါ်ဖို့ ਆ တယ်ကျွန်တော်တို့သူတို့နဲ့သဘောတူထားပြီးသားခွင့်ပြုပြီးသားတွေလည်းရှိတယ်ဒါသူတို့စလုပ်ဖို့ပါပဲအဲ့ဒီနေရာမှာတော့လုံခြုံရေးကိစ္စတော့တပိုင်းပေါ့ဗျာဒီဥစ္စာကတော့သူတို့လည်းလုံခြုံရေးကိစ္စကိုလည်းသူတို့ထည့်စဉ်းစားမှာပေါ့အဲ့တော့ဒီလိုအခြေအနေတွေရှိနေတဲ့အချိန်မှာပေါ့ဟာလားနှေးတယ်ပြုတယ်ဆိုပြီးပြောနေလို့ကတော့တိတ်တော့မဟုတ်ဘူးထင်တာပဲ
ပြည်ရင်းမှာရှိနေတဲ့ရိုဟင်ဂျာတွေလွတ်လပ်စွာသွားလာခွင့်ရဖို့အရေးကြီးကြောင်းဒါကဒုက္ခသည်တွေဌာနေပြန်ရေးအတွက်အထောက်အကူဖြစ်စေမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့မိကွန်းတွေကိုဖြေကြားတာမှာကုလသမဂ္ဂမဟာမင်းကြီးကထည့်သွင်းပြောဆိုသွားပါတယ်။အဓိကအရေးကြီးဆုံးကတော့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေဒုက္ခသည်တွေရှိရာဒေသတွေကိုဝင်ရောက်ဆောင်ရွက်ခွင့်ရဖို့ဖြစ်တယ်လို့လည်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကအလေးအနက်ပြောဆိုခဲ့ပါတယ
်။ Nevertheless, returns must be voluntary. I think everybody agrees on that. And restoring security is key.
အလုံးလက်ခံထားတဲ့အတိုင်းပဲဌာနပြန်ရေးကစာနာရောက်တာဖြစ်ရမယ်ဆိုပေမဲ့လည်းလုံခြုံရေးပြန်လည်ထိန်းသိမ်းနိုင်မှုကအရေးကြီးပါတယ်။နောက်ရခိုင်ကြံပေးကော်မရှင်ရဲ့ကြံပြုချက်တွေကိုအကောင့်ထယ်ဖို့ရေးကလည်းအရေးကြီးပါတယ်။အထူးသဖြင့်နိုင်ငံသားဖြစ်ခွင့်ထောက်ထားတဲ့ရပိုင်ခွင့်ဝန်ဆောင်မှုတွေရရှိခွင့်နဲ့ရိုဟင်ဂျာလူမှုတိုင်ဝမ်အတွက်တည်ရောက်မှုဖြစ်စေတဲ့ဥပဒေအရမမျှမတဖြစ်နေတာတွေကိုအဆုံးသတ်ဖို့ဖြစ်ပါတယ်
။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်စီးစစ်လက်ခံရေးအတွက်ယာယီစခန်းတွေဖွင့်လှစ်ထားသလိုဒေတာရင်းပြန်လည်အခြေချနိုင်ရေးလုံခြုံရေးအတွက်လည်းပြင်ဆင်ထားကြောင်းပြောပါတယ်။ဒါအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ဌာနေပြန်ရေးထပ်ပြီးဆွေးနွေးဖို့ရှိတယ်လို့လည်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တို့ဆွမ်းက VOA ကိုပြောပါတယ်။
ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့သဘောတူညီထားတဲ့အတိုင်းကျွန်တော်တို့လုပ်နေတာဖြစ်တယ်။အခုလည်းပဲကျွန်တော်တို့ဒီကိစ္စကိုပြန်ပြီးစမယ်လို့ကျွန်တော်တို့သူတို့လည်းပြောထားပြီးဒီပြန်လည်လက်ခံကိစ္စနဲ့ပတ်သက်ကျွန်တော်တို့ဖွဲ့ထား Joint Working Group ရဲ့စရုပ်ထချင်းအစည်းအဝေးကိုမီလာထဲမှာကျွန်တော်တို့ April လ Propose လုပ်တယ်။သူတို့ကမီလာထဲလုပ်ချင်တယ်ဆိုတော့ကျွန်တော်တို့ကမီလာထဲမှာလုပ်ဖို့ကျွန်တော်တို့သဘောတူညီထားပြီးသားရှိပါတယ်။ကျွန်တော်ဒါတွေလည်းဆက်ပြီးလုပ်နေမှာပဲ
။ Rohingya Returnee ပြန်ရေးအတွက် Bangladesh နဲ့မြန်မာကြားနှစ်နိုင်ငံသဘောတူညီမှုနဲ့ဆောင်ရွက်မှုတွေကမအောင်မမြင်ဖြစ်နေစေပါ။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုစီစစ်ပြီးလက်ခံမယ်လို့ပြောဆိုနေတာပါ။ဒါပေမဲ့လည်းရခိုင်ပြည်နယ်ကိုသွားခဲ့ကြတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတော့ရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးဆိုပြီးတော့ပြောဆိုထားတာဖြစ်ပါတယ်ရှင်။